to the Voice of America in Burmese.
မင်္ဂလာညချမ်းမှာတရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ4ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်ဆုံဆန်းမှုအတွက်အမေရိကန်အကြီးအကဲသံတမန်တယောက်ကယူကရိန်းသမ္မတအပေါ်တိုက်တွန်းခဲ့တာပေါ်လွင်တဲ့ text message ကိုလွှတ်တော်ဆုံဆန်းရေးမှုတွေထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးစွဆန္ဒပြတာကိုတားမြစ်တဲ့ဥပဒေထုတ်ပြန်လိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာအတွက်သောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဖို့ဆုံဆန်းစစ်ဆေးနေတာတဖြည်းဖြည်းအရှိန်ရလာနေပြီးဒီပေါ်မှာထောက်ခံမှုတွေတိုးလာနေတဲ့ကြားကပဲသမ္မတကိုထောက်ခံသူတွေကလည်းအခိုင်အမာဆက်ပြီးရည်တည်နေကြပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေဖြစ်နေတဲ့ချင်းပြည်နယ်ပလဝမြို့နယ်ထဲမှာတော့တက်မတော်တက်ရင်အနာမှာဒီကနေ့ဘုံပေါက်ကွဲခဲ့ပါတယ်
။ပလဝရဲ့အချိန်ပလက်ရှောက်အဝါနားလေးမှာပေါက်တာပေါ့။ပလဝမြို့အချိန်ကဆင်းနေအလွန်အဆုံးကြီး
ဒေသခံအနာပိုင်းတူပြပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးစည်းရုံးဥက္ကဋ္ဌနဲ့ကရင်လူငယ်2ယောက်ကိုအမိန့်ချလိုက်တဲ့နေ့မှာပဲဝင်းရံသူတွေကအမျိုးသမီး3ဦးပုံမှန်19နဲ့အမှုဖွင့်ခံလိုက်ရပါတယ်ထိုင်းမြန်မာချစ်ကြည်ရေးတရားဒီကိုတော့ဒီလကုံမှာတရားဝင်ဖွင့်နေတော်မှာဖြစ်ပါတယ်ဒီလိုသတင်းနေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
American Outlook တော့စုံစမ်းရေးမှုတွေထုတ်ပြန်လိုက်တဲ့ text message ထဲမှာဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားကိုစုံစမ်းပေးဖို့ American အကြီးအကဲသံတမန်တယောက်က Ukraine သမ္မတ Vladimir Zelensky အပေါ်တိုက်တွန်းခဲ့တယ်ဆိုတာပြသနေပါတယ်2020သမ္မတရွေးကောက်ပွဲကြရင်သူနဲ့အပြိုင်သမ္မတအရွေးခံရနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်ယူကရိန်းကစုံစမ်းပေးဖို့သမ္မတဒေါ်နယ်ထရမ့်ကလိုလားတဲ့အတိုင်းစုံစမ်းပေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်အထူးသံတမန်ကတ်ဖိုလ်ကအပေါ်အောက်လွှတ်တော်ကော်မတီ3ခုမှချာတာဘရင်းတွေက10နိုင်နီးပါးကြာအောင်မေးမြန်းခဲ့ပြီးတဲ့နောက်ဒီမိုကရက်တစ်ပါတီလွှတ်တော်စုံစမ်းရေးမှူးတွေက text message စာသားတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီ message တွေကဘိုင်ဒန်အပေါ်စုံစမ်းဖို့ယူကရိန်းသမ္မတအပေါ်သမ္မတထရမ့်ရဲ့တောင်းဆိုချက်ကိုဘယ်လိုကိုက်တွေ့ကြမလဲဆိုတာ Volker နဲ့တခြား American တန်တမန်နှစ်ယောက်ကြားဆွေးနွေးထားကြတာဖြစ်ပါတယ်။ American တန်တမန်တောင်းဆိုနေသလိုစုံစမ်းပေးမယ်ဆိုရင်အဲ့ဒီတုန်းကရွေးကောက်ပွဲမှာလောလောလတ်လတ်အနိုင်ရထားတဲ့သမ္မတ Zelensky ကို Washington လာဖို့ဖိတ်ခေါ်မယ်လို့ Volker က Zelensky ရဲ့ထိတ်တဲအကြံပေးတရားကိုကတိပေးထားတဲ့ message လည်းပါပါတယ်။သမ္မတ Trump နဲ့သမ္မတ Zelensky တို့ရဲ့ July 25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုဟာနိုင်ငံရဲ့အကျိုးကိုထိခိုက်စေတယ်လို့ဆိုပြီးတော့အတွင်းလူတယောက်ကထောင်လှမ်းရေးစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့တာပါနိုင်ငံရေးပြိုင်ဘက်တယောက်အပေါ်စုံစမ်းဖို့နိုင်ငံခြားအစိုးရကိုတောင်းဆိုခဲ့တာကြောင့်သမ္မတအပေါ်တရားစွဲနိုင်ဖို့အတွက်ဒီမိုကရက်လွှတ်တော်အမတ်တွေကစတင်စုံစမ်းနေကြတာဖြစ်ပါတယ်ဒီချိန်ထဲမှာပဲအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့အတွက်နိုင်ငံခြားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေပါတယ်ယူကရိန်းသားမကတရုတ်အစိုးရကလည်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့သူအကြံပြုမယ်လို့သမ္မတကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါရင်မကအာဂရိလိုက်စားမှုအပေါ်စုံစမ်းဖို့အမေရိကန်သမ္မတတယောက်အနေနဲ့လုတ်ပိုင်ခွင့်အပြည့်အဝရှိအောင်မကတာဝန်ရှိတာကြောင့်တခြားနိုင်ငံတွေကပါကူညီစုံစမ်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့လည်း Twitter ပေါ်မှာသမ္မတကရေးသားခဲ့ပါတယ်။
ဗြိတိန်နဲ့ EU ရောပါသမဂ္ဂကြားအောက်တိုဘာ19ရက်နေ့မတိုင်ခင်နှုတ်ထွက်ရေးသဘောတူညီမှုမရခဲ့ရင်ဗြိတိန်နှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့တောင်းဆိုစွာကိုဝန်ကြီးချုပ် Boris Johnson က EU ကိုပေးဖို့မယ်လို့ဗြိတိန်အစိုးရက Scotland နဲ့တရားရုံးတစ်ခုကိုပေးဖို့တဲ့စာထဲမှာကတိပြုထားပါတယ်။သဘောတူညီချက်မရဘဲနှုတ်မထွက်ရဘူးဆိုတဲ့ Ben ဥပဒေအရနှုတ်ထွက်ရက်နောက်ဆုတ်ရေးတောင်းဆိုဖို့ EU တွေကထွက်ဖို့မလိုလားသူတွေက Edinburgh တရားရုံးမှာဥပဒေကြောင်းကနေစတင်ဆောင်ရွက်နေတာကြောင့်စိုးရကဥရီတိုင်းလိုက်နာပါမယ်လို့တရားရုံးကိုကတိပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်နှုတ်ထွက်ဖို့လောလောဆယ်နောက်ဆုံးသတ်မှတ်ရက်31ရက်မှာမဖြစ်မနေထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ပြောကြားခဲ့ကြတဲ့ဆန့်ကျင်နေပါတယ်။တရားရုံးကိုစိုးရတင်ပြခြင်းနဲ့ပတ်သက်လို့အစိုးရကတစုံတရာပြောကြားခြင်းမရှိသေးပါဘူး။နောက်ဆုတ်ဖို့ EU တောင်းဆိုပါမယ်ဆိုတဲ့အစိုးရရဲ့ကတိပြုတင်ပြချက်ထဲကတချို့ကိုတရားရုံးမှာတရားလူရှင်းနေတဲ့ကဖတ်ကြားခဲ့တာဖြစ်ပါတယ်စီးပွားရေးလုပ်ငန်းရှင် Delvins ဝါရဲရှင်းနေ QC Joe မော်ဂန်နဲ့ဒီစကော့လန်မျိုးသားပါတီ SNP ကလွတ်တော်အမတ်ဂျိုအန်နာချယ်ရီတို့ကဘန်ဥပဒေအရအစိုးရပေါ်ဥပဒေကြောင်းကနေစိန်ခေါ်ထားကြတာဖြစ်ပါတယ်ခင်ဗျာ
။ဆန္ဒပြပွဲအရှိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးစုဆန္ဒပြတာကိုတားမြစ်မိတ်ထုတ်ပြန်လိုက်ပါတယ်။စနေနေ့အောက်တိုဘာ5ရက်ကနေစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။
As the current situation has clearly given rise to a state of serious public danger, the chief executive in council decided at a special meeting this morning.
လက်ရှိအခြေအနေကအများပြည်သူအတွက်အလွန်စိုးရိမ်စရာဖြစ်လာတာကြောင့်အုပ်ချုပ်ရေးအဖွဲ့ရဲ့ဒီနေ့မနေ့အထူးအစည်းအဝေးကနေအရေးပေါ်လုပ်ပိုင်ခွင့်ကိုကျင့်သုံးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလုပ်ပိုင်ခွင့်အရမျက်နှာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကကြေညာသွားတာဖြစ်ပါတယ်။ဒီဥပဒေသေးကြောင့်မျက်နှာဖုံးတွေဆွပြီးအကြမ်းဖက်ဆန္ဒပြသူတွေနှောက်ယှက်ဖျက်ဆီးသူတွေကိုရဲကဥပဒေအတိုင်းဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်မယ်လို့သူကပြောပါတယ်။အရေးပေါ်ဥပဒေတွေကျင့်သုံးဖို့ဆုံးဖြတ်ချက်ဟာခက်ခဲပေမဲ့အများပြည်သူအကျိုးစီးပွားကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့လည်းဟောင်ကောင်အစိုးရအကြီးအကဲကဒီကနေ့ပြောကြားသွားပါတယ်။သူရဲ့ကြေညာချက်ထွက်လာခဲ့ပြီးမကြခင်မှာပဲမျက်နှာဖုံးဆွထားတဲ့ဆန္ဒပြသူရာနဲ့ချီဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။မျက်နှာတွေဖုံးအုပ်ဆန္ဒပြသူတွေကိုအစိုးရကတားမြစ်တာဟာအဓိပ္ပာယ်မရှိဘူးလို့လည်းသူတို့ကတုံ့ပြန်ခဲ့ကြပါတယ်။ဟောင်ကောင်အစိုးရကဆန္ဒပြပွဲတွေကိုထိန်းသိမ်းနိုင်ဖို့ဆောင်ရွက်ချက်တွေဟာဥပဒေနဲ့အညီဖြစ်ဖို့လိုသလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုမထိခိုက်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလည်းဒီကနေ့ပြောကြားပါတယ်။တရုတ်ပြည်မှာကြီးအစိုးရရဲ့ထိန်းချုပ်လွှမ်းမိုးမှုကိုစတင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်နေတာ၄လလောက်ရှိနေပါပြီ။အများအပြားငင်းငင်းချမ်းချမ်းဆန္ဒပြကြပေမဲ့တချို့ကရဲတွေကိုထိတိုက်တွေးအကြမ်းဖက်ဖျက်ဆီးမှုတွေလှုပ်လာကြပါတယ်။အင်္ဂါနေ့တုန်းကတော့ရဲကိုတန်ပိုင်းနဲ့ရိုက်ဖို့ကြိုးစားတဲ့ဆယ်ကျော်သက်ကျောင်းသားတယောက်ကိုရဲကအချီအဆင့်နဲ့အနိကပ်ပစ်ခတ်ခဲ့ပါတယ
်။အီရန်နိုင်ငံဘက်ဒဲမြို့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေကြတဲ့သူတွေကိုအီရန်လုံခြုံရေးတပ်ဖွဲ့တွေကဒီကနေ့မှပစ်ခတ်နိုင်နေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာအီရန်နိုင်ငံတွင်အခွင့်အလိုက်စားမှုအများပြည်သူဝန်ဆောင်မှုလုပ်ငန်းအားနဲ့တာအလုံးလက်မဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒုထမြောင်နေ့အဖြစ်နဲ့ဒီကနေ့မှစုဝေးဆန္ဒပြခဲ့ကြတာပါ။လုံခြုံရေးတပ်ဖွဲ့တွေကမိုးပေါ်ကိုထောင်ပြတာမဟုတ်ပဲဆန္ဒပြတဲ့သူတွေကိုတက်တက်တဲတဲပစ်ခတ်ခဲ့တာဖြစ်တယ်လို့ AFP သတင်းတောက်ကပြောပါတယ်။ဒီကနေ့ပစ်ခတ်မှုအတွင်းထိခိုက်သေးဆုံးမှုဘယ်လောက်ရှိလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ Iraq လုံခြုံရေးတပ်ဖွဲ့တွေဘက်ကပစ်ခတ်နေခဲ့မှုတွေအတွင်းမှာထိခိုက်သေးဆုံးမှုတိုးလာနေတဲ့အပေါ်မှာလဲစိုးရိမ်မိတယ်လို့နိုင်ငံကကြက်ချင်းဒီအဖွဲ့ ICRC ကပြောလိုက်ပါတယ်။စောပိုင်းတုန်းကတော့ Iraq ဝန်ကြီးချုပ် Abdul Abdul Mahdi ကဆန္ဒပြတဲ့သူတွေကိုအိမ်ပြန်ကြဖို့သူတို့ရဲ့တရားဝင်တောင်းဆိုချက်တွေကိုကြားသိပြီးဖြစ်တဲ့ဆိုပြီးတော့ရုပ်တံကနေမိန့်ခွန်းပြောကြားခဲ့ပါတယ်။ယာယီညမထွက်ရမယ့်အဖော်ဝင်တခြားလုံခြုံရေးရလှုပ်ရှားရှိတာတွေကိုမလုပ်ချင်ပေမဲ့လည်းလှုပ်ဖို့လိုအပ်လို့လုပ်ရတာဖြစ်တဲ့ဆိုပြီးတော့သူကပြောပါတယ်။အင်္ဂါနေ့ကစတင်ဖြစ်ပွားခဲ့တဲ့ဒီဆန္ဒပြမှုတွေအတွင်36 31ယောက်ထပ်မံနေသေးဆုံးပြီးတော့ရဲတပ်ဖွဲ့ဝင်တူပါဝင်ဒဏ်ရာရတဲ့သူယာနဲ့ချီရှိခဲ့ပါတယ်။မနေ့ချသာရီနေ့ကဖြစ်ခဲ့တဲ့ဒီဆန္ဒပြမှုအတွင်းမှာတော့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုတကယ်ချီးစမ်းနေမြေယူဘုံတွေတုံ့ပြန်နေနေကြတာကြောင့်လူ6ယောက်ထိဆုံးခဲ့ပါတယ်ခင်ဗျာ
ယူအေမရီအန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်။တောင်ချာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Facebook ကုမ္ပဏီက message ပို့နိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ Facebook Messenger နဲ့ Instagram တို့မှာတယောက်နဲ့တယောက်ပို့ကြတဲ့ message တွေကိုကြားဖောက်ခိုးယူလို့မရအောင်လို့encryption လုပ်ဖို့စီစဉ်နေချိန်မှာတချို့ message တွေကိုကြားဝင်ထောက်လှမ်းနိုင်ဝင်ပေးဖို့အတွက် American Britain နဲ့ Australia အစိုးရက Facebook ကုမ္ပဏီကိုတောင်းဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေဘက်ကလိုအပ်လို့တောင်းဆိုတဲ့ message တွေကိုဖတ်လို့ရနိုင်မဲ့ပုံစံနဲ့လုပ်ပေးဖို့အတွက် American အစိုးရရှေ့နေချုပ် William Barr, Britain ပြည်ထရေးဝန်ကြီး Pretty Patel နဲ့ Australia ပြည်ထရေးဝန်ကြီး Peter Dutton တို့က Facebook ကုမ္ပဏီအကြီးအကဲ Zuckerberg ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။အကြံဖက်ဝါဒအခြေခံတဲ့လောက်ရတွေ၊ clean carry ပေါ်လိမ်ပိုင်းဆိုင်ရာအမျက်ထုတ်တဲ့လောက်ရတွေလိုတရားမဝင်လောက်ရတွေကို Facebook ဝန်ဆောင်မှုတုံးပြီးလုံနေကြသူတွေကိုဖော်ထုတ်နိုင်ဖို့ခက်ခဲသွားနိုင်တယ်လို့ဆိုပြီးအစိုးရတာဝန်ရှိသူတွေကထောက်ပြနေကြတာပါ Facebook Messenger နဲ့ Instagram တို့ပေါ်ကပေးပို့တဲ့ message တွေကိုကြားဝင်ဘလို့မှဖတ်လို့မရနိုင်အောင်လို့ end-to-end encryption နည်းပညာနဲ့ပြောင်းလဲဖို့အတွက် Facebook ကပြင်ဆင်နေပါတယ် message ကိုကြားဝင်ခိုးကြည့်သူတွေအနေနဲ့မြင်ရတဲ့စာလုံးတွေကိုဘလို့မှအတိတ်ပဲဖွင့်လို့မရအောင်လုပ်လိုက်မှာဖြစ်ပါတယ် Facebook by WhatsApp မှာတော့ဒီနည်းကိုသုံးနေတာကြပါပြီ။လ လူတွေတယောက်နဲ့တယောက်ကြားအွန်လိုင်းပေါ်မှာပို့တဲ့ message တွေအနေနဲ့တခြားသူမသိအောင်ကာကွယ်ခွင့်ရှိရမယ်လို့ဇာကဘတ်ကဂျာတာရေဒီကပြောကြားပြီးသူတို့အစီအစဉ်ကိုကာကွယ်တုံ့ပြန်ခဲ့ပါတယ်။ message တွေကြားဖောက်ထောက်လှမ်းနိုင်အောင် American, Britain နဲ့ Australia ကတောင်းဆိုနေတဲ့အတွက်အများပြည်သူလုံခြုံရေးနဲ့ကိုယ့်ရဲ့အချက်အလက်လုံခြုံရေးကြားမှာဘလို့ချိန်ခွင့်ရှာညှိမလဲဆိုတာကိုလည်းဆွေးနွေးမေးခွန်းထုတ်စရာဖြစ်နေကြပါတယ်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာဗီယက်နမ်ဝန်ကြီးချုပ်ငွေစွမ်ဖူးနဲ့ဒီဟနွိုင်းမျိုးမှာဒီနေ့တွေ့ဆုံပြီးတော့နိုင်ငံခြားဆက်ဆံရေးကိုဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်တို့ဟာဗီယက်နမ်သမ္မတနန်းတော်မှာပြုလုပ်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်ကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ဒီဆွေးနွေးပွဲဟာရေးပါတဲ့တမိုင်းမတိုင်တည်းရဲ့ဖြစ်တယ်လို့ဖူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါပြင်စွမ်းအင်အကောက်ခွန်နဲ့ကုန်သွယ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးနိုင်ငံခြားပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တွေတော်များများကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာဗီယက်နမ်သမ္မတငွေရန်ဖူထရောင်းဗီယက်နမ်လွတ်တော်ဥက္ကဋ္ဌငွေရန်တီကင်နန်းတို့နဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနေဗာနာပြည်နယ်စစ်ရုံတစ်ခုမှာစေကူတာမှုခံယူနေတဲ့အထက်လွှတ်တော်မှဘန်နီဆန်ဒါစ်လာမယ့်ရက်ပိုင်းတွင်မှစစ်ရုံကဆင်းပြီးတော့ဗမောင့်ပြည်နယ်ကသူ့ရဲ့နေအိမ်မှာပြန်အနားယူမယ်လို့ဇနီးတွေကပြောပါတယ်။2020သမ္မတရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ရောက်ရွေးခံနိုင်ဖို့ကြိုးစားနေကြသူတွေကအများစုထောက်ခံမှုရနေသူတွေထဲမှာလွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝါတဲ့သူ့ရဲ့သွေးလွှတ်ကြောထဲမှာသွေးခဲနေတာကိုဆရာဝန်တွေကပုတ်ထုနေ့ကဖယ်ရှားခဲ့ပြီးသွေးကြောချဲ့တဲ့စတက်နှစ်ခုကိုအအောင်မြင်မြင်ထည့်နိုင်ခဲ့တယ်လို့ဇနီးဖြစ်သူဂျိမ်းဆန်ဒါစ်ကပြောပြပါတယ်။အခုလိုကုသမှုတွေခံယူထားတာတော့မှအနားယူဖို့သူ့ခင်မုန်းကိုတိုက်တွန်းရတာဟာစိန်ခေါ်မှုတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အင်္ဂါနေ့တုန်းကလွှတ်တော်အမတ်ဆန်ဒါစ်ဟောပြောပွဲလုပ်နေစဉ်မှာရန်ပတ်အောင်လို့စစ်ရုံတင်ခဲ့ရတာဖြစ်ပါတယ်။သူ့ရဲ့မဲဆွယ်စစ်ရုံဘွဲတွေအားလုံးကိုလောလောဆယ်ရန်နာထားတယ်လို့ဆန်ဒါစ်အောင်နိုင်ရေးပြောခွင့်ရသူကပြောပါတယ်။တမရလောင်းအဖြစ်ဝင်အရွေးခံဖို့ကြိုးစားနေကြသူတွေထဲမှာအသက်88နှစ်အရွယ်ဘာနီဆန်ဒါစ်ကအသက်အကြီးဆုံးဖြစ်ပါတယ်ရှင်
။ပင်လယ်သမုဒ္ဒရာကြီးထဲမှာဆွန့်ပစ်ထားတဲ့အမိုက်တွေကိုဆယ်ယူဖို့တီထွင်ဖန်တီးထားတဲ့ဒီရေပေါ်မှာပေါ်တဲ့အရာမပိုက်ကြီးဟာအခုခါမှာတော့စပြီးတော့အလုံးလုံးနေပြီဖြစ်ပါတယ်။စောပိုင်းကအချိန်တော်များများမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခုခါမှာစပြီးတော့လုံနေတာဖြစ်ပါတယ်။ Netherlands နိုင်ငံကအသက်25နှစ်အရွယ် Boyan Slat ဆိုသူကဒီ Ocean Cleanup Project ကိုစတင်လှုပ်ဆောင်ခဲ့တာပါ။ဒီ Ocean Cleanup Project ကဒီ California နဲ့ Hawaii ကြားက The Great Pacific Garbage Patch လို့ခေါ်တဲ့ Pacific သမုဒ္ဒရာတွင်အမိုက်တိုက်တွေစုဝေးပြီးညဉ့်ဉန်းမှုတွေဖြစ်နေတဲ့နေရာမှာရှိတဲ့အမိုက်တိုက်တွေကိုစတင်ဆဲယူနေတာပါ။ဒီနေရာမှာပိုက်ကြီးကစီးပွားဖြင့်၅ဖန်ပိုက်အရွယ်ကနေ10မီလီမီတာလောက်ရှိတဲ့ plastic အပိုင်းစာတွေအထိကိုစတင်ဆဲယူနေပြီဖြစ်တယ်လို့လည်း Boyan Slat ကပြောပါရယ်။သမုဒ္ဒရာရဲ့အတွင်းကအမိုက်တွေကိုဆယ်တဲ့ဒီမီတာ600ရှိတဲ့ဒီပိုက်ကြီးဟာပင်လယ်ရေအောက်ကို3မီတာလောက်ပိုက်ချထားမှဖြစ်ပြီးတော့အမိုက်တိုက်အစအနာ 1.8 ထရီလီယံလောက်ကိုဆယ်ယူနိုင်မှဖြစ်တယ်လို့ပင်လယ်ရေသရဝတီကတော့ဒီပိုက်အောက်ကနေရှောင်သွားနိုင်မှဖြစ်တယ်လို့ပြောပါရယ်ဒီအရာမပိုက်ကြီးမှာစင်ဆာတွေနဲ့ဂျူလူးဆက်သွယ်ရေးစနစ်တွေပါတက်ဆင်ထားတဲ့အတွက်ဘယ်ချိန်မှာအမိုက်တွေပြည့်ပြီးဘယ်ချိန်မှာသင်းမောနဲ့လာဆယ်နိုင်မလဲဆိုတာကိုလည်းဆက်သွယ်ပြောကြားနိုင်မှဖြစ်တယ်လို့ဆိုပါရယ်တတိယကိုပင်လယ်သမုဒ္ဒရာတွေထဲကိုစွန့်ပစ်တဲ့၅ဘန်းပစ္စည်းစုစုပေါင်းဟာကုဘတန်6သိန်းကနေ8သိန်းကျားရှိပြီးတော့မြေချောင်းတွေထဲကနေပင်လယ်ထဲကိုစီးဝင်တဲ့ plastic အမိုက်ကကုဘတန်8သန်းလောက်ရှိတယ်ဆိုပြီးတော့ပင်လယ်သမုဒ္ဒရာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကခန့်မှန်းပါရယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာတဖြည်းဖြည်းအချိန်ရလာနေပြီးဒီပေါ်မှာထောက်ခံမှုတွေတိုးလာနေတဲ့ကြားမှာပဲသမ္မတကိုထောက်ခံသူတွေကတော့သူ့ဘက်မှာအခိုင်အမာဆက်ပြီးတော့ရပ်တည်နေကြသေးပါ2020ပြည့်နှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးဓာတွေကလည်းအရှိန်ဟုန်မြင့်လာတာနဲ့အမျှအခုနောက်ဆုံးဖြစ်နေတဲ့နိုင်ငံရေးတိုက်ပွဲကတော့တိုင်းပြည်တွင်းမှာနိုင်ငံရေးအရာအကွဲကွဲအပြားပြားဖြစ်တာတို့ပိုဆိုးလာစီပဲရှိပါတယ်ဂျင်းမလုံးရဲ့သတင်းလွှာကိုတော့ကိုကြော်ကြော်သိမ်းပြောပြပေးပါရှင
်သူ့ကိုရေးယူဖို့ဒီမိုကရက်တွေကစုံစမ်းစစ်ဆေးနေတဲ့ပေါ်သမ္မတထရမ်ကတော့နောက်မတော်မဲရှေ့ဆက်တိုးဖို့ဆုံးဖြတ်ထားတဲ့ပုံရှိပါတယ
် People have said to me how does he handle it because it's all a fraud and because
ကျွန်တော်ပြောတယ်ဘယ်လိုများခံကြနေလဲတဲ့ဘာလို့လဲဆိုတော့ဒါကလိင်လေမှုပါကျွန်တော်မှလည်းဆိုတာသိတာကြောင့်အမေရိကန်လူထုအတွက်ကျွန်တော်ကောင်းကောင်းလှုပ်ဆောင်နေတာကြောင့်ကျွန်တော်လုတ်ကင်ဆောင်ရွက်နေတဲ့နီလန်အတိုင်းနေထိုင်ရတာကျွန်တော်သိကျေနပ်ပါတယ
်။သတင်းမီဒီယာတွေကိုလည်းသမ္မတကပိုးပြီးထိုးနှက်တိုက်ခိုက်လာပါတယ်
။ But much of it is corrupt. It's corrupt. You have corrupt media in this country
အများစုကချင်းပြချစားနေတာပဲဒီနိုင်ငံမီဒီယာတွေကချစားနေပြီးလူလူရဲ့ရန်သူဆိုတာအမှန်ပါပဲကျေးဇူးအထူးတင်ပါတယ
်သမ္မတထရမ့်ကယူကရိန်းသမ္မတကိုတယ်လီဖုန်းဆက်ပြီးဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကိုနိုင်ငံရေးရထိုးနှက်လို့ရမယ့်မြစ်ကွက်တွေရှာပေးဖို့အကူအညီတောင်းတဲ့ပေါ်လွှတ်တော်ဒီမိုကရက်တွေကဆက်ပြီးအာရုံစိုက်လုပ်နေကြပါတယ်ဒီထဲမှာအောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်လဲတူအပါဝင်ပ
ါ to try to effectively coerce a foreign leader that is completely dependent on our country for military economic and
other ကျွန်တော်တိုင်းပြည်ပေါ်လုံးဝမီခွန်နေရတဲ့ဒီပါခေါင်းဆောင်ပြောဖို့ကျွန်တော်ကသူ့မဲဆွေဆွေးရင်ထောက်ကူဖြစ်ဖို့ကျွန်တော်တို့ရွေးကောက်ပွဲကိုဝင်ဆက်ပြအောင်ပြရားပြတာထက်ပိုပြီးအကျင့်ပြတ်ချစားတဲ့လုပ်ရမျိုးစဉ်းစားဖို့ခက်ပါတယ
်သမ္မတကတော့သူမဟုတ်တာဘာမှလုပ်မထားဘူးလို့ညင်ပြီးသိကောင်းမွန်တဲ့ဖုံးဆက်တဲ့ချက်တစ်ခုလိုပဲဆိုပါတယ်ဒါပေမဲ့သူ့အပေါ်ဆွဆွဲချက်တွေကပြင်းထန်တယ်လို့ဥပဒေရေးရကျွမ်းကျင်သူ Paul Schiff Berman ကမြင်ပါတယ်
The entire purpose and content of the call as released by the White House is only to further
ဖုန်းစကားပြောတာကိုအင်ဂျီရောကထုတ်ပြန်တဲ့အတိုင်းဆိုရင်ရည်ရွယ်ချက်နဲ့အကြောင်းအရာတစ်ခုလုံးကတမရဟာသူ့ရဲ့နိုင်ငံရေးပြင်ပတူထိခိုက်စေဖို့ပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအရာထပ်ပြီးတော့ကြိုးစားရဲဆိုတာပေါ်လွင်ပါတယ်။ဒါဟာအာဏာနဲ့လုတ်ပန်ခွင့်ကိုအလွဲသုံးစားလုပ်တဲ့ကျွန်တော်တို့ကြုံမှုသမျှအားလုံးထက်ပိုဆိုးပါတယ
်။ဒါပေမဲ့လည်းတမရရဲ့အပြူမူကသူ့ကိုယာရုကဖယ်ရှားပစ်ဖို့လောက်အထိလုံလောက်အောင်ဆိုးရွားတဲ့လုပ်ရက်ဟုတ်ပါရဲ့လား။ဒါဟာအရေးယူရေးစုံစမ်းစစ်ဆေးမှုရဲ့အဓိကတော့ချက်ပဲလို့သူတေတီသောမတ်ချောဝော့စ်ကပြောပါတယ
် I think the real question will be whether it rises to the level of an impeachable offense and I think that's going to be
တကယ်မေကွန်ကအရေးယူနိုင်လောက်တဲ့ကျူးလွန်မှုအဆင့်ထိရောက်သလားဆိုတာပဲလို့ကျွန်တော်ထင်ပါတယ်ဒီပါခေါင်းဆောင်တွေနဲ့တခြားပြောဆိုမှုတွေမှာဒီလိုအပြုအမူပုံစံမျိုးကိုသူတို့ရှာနိုင်နေဆိုရင်တော့စုံစမ်းစစ်ဆေးမှုမှာအထောက်အကူဖြစ်ဖွယ်ရှိပါတယ်
သမ္မတကိုအေးအေးယူရအခြေတင်ဖြစ်နေတာကသမ္မတထရမ့်ကိုထောက်ခံသူတွေရောကန့်ကွက်သူတွေကြားမှာပါခန်းစားချက်ပြင်းထန်နေပြီဖြစ်ပါတယ်ဒီကိစ္စဟာတိုင်းပြည်မှာနိုင်ငံရေးကြလုံးဝကွဲပြားနေတာကိုပိုဆိုးလာစေဖို့ရှိတယ်လို့သူတေတီဝီလျံဂယ်စတန်ကသုံးသပ်ပါတယ
် The polarization is both increasing and deepening and there is no
ပြည်မှာကပိုမြင့်မားနဲ့ရှိုင်းလာပြီးဒီကိစ္စနဲ့ပတ်သက်လို့ထိတိုက်ဖြစ်နေတာလက်အတော်ကြာလာပြီဖြစ်တာကြောင့်ပြီးသွားမဲ့ပုံမရှိပါဘူးစိတ်မကောင်းတာကတော့လောင်နေပြီးသားမိဘဒီကိစ္စကဓာတ်စီလောင်းသလိုဖြစ်လာမှာကိုပါပဲ
သမ္မတကိုတရားစွဲရေးယူမလားဆိုတဲ့အပေါ်အခြေတင်ဖြစ်နေတာဟာ2020ပြည့်သမ္မတရွေးကောက်ပွဲနည်းစွဲစည်းရုံးမှုတွေမှာအဓိကပြောဆိုတဲ့ကိစ္စဖြစ်လာနေပါပြီသမ္မတထရမ့်ကတော့နိုင်ငံရေးတိုက်ပွဲတွေနဲ့စိမ့်သူမဟုတ်တလို့အခုရင်ဆိုင်ရမယ့်တိုက်ပွဲကတော့သူ့ရဲ့သမ္မတတဒန်းအတွဲအထူးအရေးပါတဲ့တိုက်ပွဲတစ်ခုဖြစ်လာနိုင်ပါတယ်ခင်ဗျာ
မနေ့ပြည်အောင်လူတရပေါ်ပေါလာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲဘာတွေသတိပြုဆင်ခြင်တဲ့မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
အနောက်ပြန်စနေညဒိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မြန်မာစစ်တပ်နဲ့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလဝမြို့နယ်တဲ့တက်မတော်တရင်အနာမှာဒီကနေ့ဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးမြို့ကန်တူထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်စစ်ရေးပဋိပက္ခကာလအတွင်းမှာတော့ပလဝမြို့နယ်ဒါပထမဆုံးဘုံပေါက်တာလို့မြို့ကန်တွေကဆိုပါတယ်ပလဝမြို့နယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းအေအေဘက်ကနေဘုံခွဲတိုက်ခိုက်ခဲ့တာလို့တပ်မတော်ဘက်ကပြောပါတယ်အေအေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးဆိုပြီးတုံ့ပြန်ပါတယ်အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်ပလဝမြို့နယ်အတွင်းပလချောင်းချောင်းကူးကရုစိတ်နဲ့မြို့ဦးစီတီခေါ်အောင်စီတီတွားလမ်းကြားတန်တရာနီဒီမနေ့9နာရီလောက်မှာမိုင်းတလုံးပောက်ကွဲခဲ့တယ်လို့ပလဝမြို့ခံလူကပြောပါတယ်
ပလဝရဲ့အချစ်ပလချောင်းအဝါနားလေးမှာပောက်တာပေါ့ ဘယ်လိုဝမျိုးအရှိကားခြင်းနဲ့အလွန်အဆုံးကြည့်မိနစ်3မိနစ်လောက်ဆိုရောက်ပါတယ်ဒီလေးတွေကလက်ရှောင်းနားမှာသင်တရားရှိတယ်အစ်တန်တန်တာအနည်းမှာပေါက်တာပေါက်တာတော့သလုံးလေးပဲပေါက်တယ်ဒီကြီးတွေနဲ့အလုံးရှင်အပြေးချထားတယ်အသွားလာလဲခက်တာတော့ပိတ်ထားတယ
်ဒီကနေ့မိုင်းပေါက်ကွဲမှုဖြစ်စဉ်မှာလူသူဦးထိခိုက်ဒဏ်ရာရရှိပြီးနိုင်မြေခံစစ်တပ်ကနေလုံခြုံရေးရဆောင်ရွက်နေတယ်လို့ပလဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ်
ကျွန်တော်တိုင်းနာနေတဲ့နေရာမှာဖြစ်ပါတယ်ကြားရတဲ့တင်းကတယောက်ပဲနည်းနည်းသိခဲ့တဲ့အရာတွေတော့ပါတယ်မစွန့်လင်ရဘူးလို့သိရပါတယ်တပန်းဆင်ရစိတ်သာမလို့ကျန်နေတဲ့နေရာမလို့စုံစမ်းဆောင်ရနေတယ်လို့ယူဆပါတယ်ဗ
ျပလဝမြို့နယ်တွင်ပထမဆုံးအကြိမ်ဘုံပေါက်တာလို့မြို့ခံသူကဆိုပါတယ
်အရင်တုန်းကတော့အဲ့လိုမျိုးတော့မရှိဘူးပေါ့ကိုယ်နောက်ပိုင်းဒီပြောတဲ့တော်နဲ့ဒီတိုင်းသားနဲ့နေတဲ့ဒီနဲ့ပြဿနာတွေဖြစ်ပြီးမှပထမအဦးဆုံးပေါက်ကွဲမှုပေါ့ဖိနေနေကြတာပဲပေါ့
ပိုင်ပေါက်ွဲတဲ့နေရာဟာခလရနှစ်ရှိကိုတိုက်ရင်သွားတဲ့လမ်းမှာပေါက်ွဲတာဖြစ်လို့သက်ကိုဥတည်ပြီးဖောက်ခွဲဖို့ယူဆကြအောင်မြို့ခံတချို့ကယူဆနေကြတာပါဒီမိုင်းခွဲမှုရဲ့လက်သက်ဟာရခိုင်လက်နက်ကိုင်အဖွဲ့ကလို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်ပြောခွေရဘုံမူကြီးဝင်းစောဦးကပြောပါတယ
်ဒီမိုင်းညာသူ့အောင်ထားလို့မီးရှို့လို့သူ့အောင်ထားခွဲတဲ့ဟာခါရတော့အေးပေါ့ဗျာမေးရဲကြီးတာအေးတဲ့ချက်ပေါ့ဗျာမင်းကအဲ့လိုလုပ်နေလို့ရှင်တော့ဟုတ်လားကျွန်တော်တို့တက်တရားတော့ဘာမှမဖြစ်ဘူးเนาะဒေသခံပြည်သူတွေပဲရှိကြတယ်
ကျခိုင်လက်နက်ကန်အေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဒီနေ့ဘုံကွယ်မှုဖြစ်စဉ်နဲ့ပတ်သက်လို့သတင်းမရရှိသေးဘူးလို့ပြောပါရယ်ပလဝါမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့စစ်ရေးသိမ်းမှမှုတွေရှိနေတယ်လို့ဒေသခံ 2,500 ခန့်စစ်ဘေးသိမ်းရှောင်နေရပါတယ်အလားတူဒီကနေ့မနေ့မှာကျခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်ဆောင်ကျေးရွာဘက်မှာလည်းစိုက်ပွဲပစ်ခတ်မှုဖြစ်နေတယ်လို့ကြောက်တော်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါရယ
်ကျွန်တော်တို့ရောကြီးအခြေပြဖို့စစ်တောင်းနဲ့တော့ဖြစ်တယ်လားစိုက်ပွဲကတော့ဘောတော်ကမြေဆင်းမှမြောက်ကျလာရတယ်တနကြီးလည်းနဲ့မျိုးတော့ဆိုတော့အော်ကြော်နေမှာဘာမှမဖြစ်ဘူ
းအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မြောက်ဆောင်ကျေးရွာနံမှာတမတော်စစ်ချောင်းကိုအေးအေးဘက်ကနေမိုင်းခွဲတိုက်ခိုက်တာဖြစ်ကြောင်းပြောပါရယ
်ခြေပြီးဝင်းကျင်တဝိုက်မှာကျွန်တော်တို့နေနေရှင်းနေတာရှိတယ်အဲ့ဒီနေနေရှင်းတဲ့ခေါင်းဆောင်တပ်ဖွဲ့ကိုအေးရဆဲမိုင်းနဲ့ဆဲပြီးတော့တိုက်တာဘာမှမဖြစ်ဘူးတောက်တော်နဲ့မြောက်ဖက်ပေါ့မြောက်တော်ဘက်မှာမိုင်းဆဲတာအမှုတိုက်ပေါ့
ဒီခိုင်လက်နက်ကန်အေးဖွဲ့ကတော့ကြောက်တော်မြို့နယ်တွင်ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေးပြောခွေရခိုင်ဒုက္ခကပြောပါရယ
်မဖြစ်ဘူးလို့ပြောတယ်အဲ့ဒီနေရာမှာလေသူတို့ကဒီလိုပြစစ်ကြောင်းသွားလို့ရှိရင်မတင်ခိုင်ရင်သူတို့ကတန့်ပြီးတော့ဖြစ်တာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လက်တလော့ဘုံခွဲတိုက်ခိုက်တဲ့ဖြစ်စဉ်တွေနေ့စဉ်နဲ့မျှဖြစ်ပွားနေပါရယ်ဒီလဆိုင်းပိုင်းတွင်ပုံကြုံမြို့နယ်တွင်မှ၃ကြိမ်မင်းပြမြို့နယ်တွင်မှ၃ကြိမ်အခုပလဲဝါမြို့နယ်ကြောက်တော်မြို့တွင်းမှာဘုံခွဲတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
ချင်းမြင့်နေတဲ့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်အာဇာနည်နေ့ဝင်းရံပြည်သူတွေအမှုဖွင့်ခံရတဲ့တရင်ကိုတင်ဆက်ပေးကြပါတယ်ကရင်အာဇာနည်နေ့အခမ်းအနားဦးဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်တော်အောင်လှနဲ့ကရင်လူငယ်နှစ်ဦးကိုအမိန့်ချလိုက်တဲ့နေ့မှာပဲသူတို့ကိုဝင်းရံသူတွေကအမျိုးသမီး၃ဦးကိုတော့ကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီဥပဒေပုံမှန်19နဲ့ကြောက်တရားရဲစခန်းမှာအမှုဖွင့်လိုက်ပါတယ်။နိုင်ငံအနေနဲ့အမျိုးသားရင်ကြားစေရေးကိုကြိုးပမ်းဆောင်ရွက်နေချိန်မှာအခုလိုမျိုးလှုပ်ဆောင်လိုက်တာကတော့တိုင်းရင်းသားတွေအပေါ်မှာကြွေးချယ်ဖိနှိပ်မှုဖြစ်တယ်လို့တိုင်းရင်းကောင်းဆောင်တချို့ကသုံးသပ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကပေးပို့ထားပါတယ်။
လူအခွင့်အရေးတကြွလှုပ်ရှားသူနော်အောင်လှနဲ့ကရင်လူငယ်2ယောက်ကိုကြောက်တရားမြို့နယ်တရားရုံးမှာပြီးခဲ့တဲ့အောက်တိုဘာလ2ရက်နေ့ကထောင်နဲ့15ရက်အမိန့်ချမှတ်လိုက်တဲ့နေ့မှာလာရောက်ဝင်းရံသူတွေကအမျိုးသမီး3ဦးကိုအမှုဖွင့်ခဲ့တဲ့အပေါ်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့နဲ့ကရင်အမျိုးသမီးအစည်းအရုံးတို့ကကန့်ကွက်ကြောင်းအောက်တိုဘာလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနေ့ကကရင်တိုင်းရင်းသားတွေအပါအဝင်တခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေအရက်ဘက်အဖွဲ့အစည်းတွေနိုင်ငံရေးအင်အားစုတွေနဲ့တချွာလှုပ်ရှားသူတွေစုစုပေါင်းလူဦးရေ300နီးပါးကဝန်းရံခဲ့ကြတာပါအခုအမှုဖွင့်ခံထားရသူ၃ဦးဟာစိုင်းမုတ်ကင်ဆောင်ရင်းမရှိသလိုဘာပြဿနာမှမဖြစ်ခဲ့တဲ့အပေါ်အခုလိုအေးအေးယူခံရတာကဖိနှိပ်တဲ့သဘောမျိုးသာဖြစ်တယ်လို့ဒေါ်နော်အောင်လှကပြောပါတယ်
ကတနာကဘာမှကြီးမှမရှိဘာမှလည်းမအောင်ဘူးဒါပေမဲ့လို့ဒီကနေပတ်သက်လို့ကျွန်တော်မျိုးနဲ့မူကနေပြီးတော့မှအလန့်ကန်ရင်အမှန်ကန်ရတဲ့ပုံစံနဲ့အေးအေးမဆွေးဟာတော့သူချင်းထားတာရှိ
ဒေါ်နော်အောင်လာတို့ကိုဝင်းရံသူတွေကိုအမှုဖွင့်ထားတာဟာရဲလုပ်ငန်းစဉ်ဖြစ်တာကြောင့်အဲ့ဒီအပိုင်းကိုနားမလည်ပေမဲ့အမျိုးသားရင်ကြားစီရေးဆောင်ရွက်နေချိန်မှာပြည်ထရေးဝင်ကြီးဌာနအနေနဲ့အစိုးရကိုအခက်အခဲမဖြစ်အောင်ကူညီထောက်ထားသင့်တယ်လို့ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်
လက်ရှိပြည်ပုံရဆိုလို့ဆိုရင်ဒီနေရာသံရောက်ကတော့ဦးစီးကြတဲ့အုပ်ချုပ်မှုအောက်မှာတရားရှိတယ်လို့ဆိုတော့အစိုးရကဒီနေရာကြီးအဖ ေါ်မှာဩဇာစွမ်းမိုးနိုင်ခြင်းမရှိဘူးဆိုတာကိုမျှတာလားဒါမှမဟုတ်ရဲဝင်ဌာနကပဲသူ့လုပ်ပိုင်ခွင့်အတိုင်းသူ့ရဲ့လူမျိုးနဲ့လုပ်နေတာလားဆိုတာမကွဲပြားဘူးနော်ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီလုံဆောင်မှုကတိုင်းသားတွေရဲ့ခံစားချက်အရာရှိမယ်ဆိုလို့ရှိရင်တော့မတူကွဲပြားမှုပေါ်မှာရွေးချယ်ပြီးနှိပ်တယ်ရွေးချယ်ပြီးတော့မှကန့်တတ်တယ်လို့ပဲခံစားရရမှာပဲလေအဲ့ခါကျရင်အမျိုးသားယဉ်ကျေးစုဆိုတာတတ်မှတ်တယ်လို့ဆိုလို့မလုံလောက်ဘူးတိုင်းသားတွေလည်းလုပ်ဖို့အနေနဲ့ချိန်မှာလူကိစ္စမျိုးတော့အထူးသဖြင့်
အမှုဖွင့်ခံထားရသူဒေါ်စိန်ထွေးဇာကြည်လင်းနဲ့နော်လာရှိထုတို့ဟာရုံထုံနေချိန်မှာဥဆောင်ကြွေးကြော်ခဲ့တာကြောင့်ဥပဒေအရအမှုဖွင့်အရေးယူထားတယ်လို့ကြောက်သရားမျိုးမရဲစခန်းရဲ့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်အမှုဖွင့်ခံထားရတဲ့ဒေါ်စိန်ထွေးကတော့သူတို့အနေနဲ့စိုင်းဘုတ်ကင်ဆောင်ခြင်းမရှိသလိုဥဆောင်ကြွေးကြော်တာလည်းမရှိခဲ့ဘူးလို့ဆိုပါတယ်
အန်ဒီတို့အနေနဲ့ဥပဒေမှန်နေဆိုအန်ဒီတို့ကတော့ဒီဂျန်ဘူးတိုင်းနေနဲ့ဆောင်ရွက်သွားမယ်ပြီးတော့လေသူတို့နဲ့ပူးပေါင်းဆောင်ခြင်းတွေအဲ့ဒါဥပဒေအမှားလို့ခေါ်တာမဟုတ်ဘူးတရားရုံးနဲ့ယုံကြည်မှုရှိဘူးဒီအစိုးရနဲ့ယုံကြည်မှုရှိတယ်ဆိုရင်အန်ဒီတို့ကပူးပေါင်းဆောင်မှာလည်းမဟုတ်ဘူးကြီးဘုရားနဲ့အန်ဒီတို့ညှိုးရင်မုန်းနေတယ်ဆိုအန်ဒီတို့လုံးအန်ဒီတို့ကညှိုးရင်မုန်းနေလို့ဆောင်မှာမဟုတ်အန်ဒီတို့ကမှန်တရားပေါ်သွားဘူးဆိုအန်ဒီတို့ကလုံးတာ
အခုဖြစ်စဉ်မှာအထီးကရုံးဖြစ်သွားတာမရှိသလိုနောက်ဆက်တွဲပြဿနာလည်းမဖြစ်ခဲ့ဘဲဝန်ရံသူတွေအပေါ်အာဏာရှင်ဆန်ဆန်ဖိနှိပ်ချုပ်ချယ်တာကိုအပြင်းထန်ဆန့်ကျင်ကန့်ကွက်သွားမယ်လို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးများအဖွဲ့နဲ့ကရင်အမျိုးသမီးအစည်းအရုံးတို့ကကြေညာချက်ထုတ်ပြန်ထားပါတယ်
။မဆူဆူပါရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်ဇက်ကချစ်ကြီးရဲ့တရားသည့်မကြခင်မှာဖွင့်လှစ်တော်မယ့်အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါတယ်။ထိုင်းမြန်မာချစ်ကြီးရဲ့တရားသည့်ကိုတော့ဒီလကုံမှာတရားဝင်ဖွင့်လှစ်သွားမယ့်အကြောင်းဒီသတင်းပတ်ထဲမဲဆောက်မြို့ကိုရောက်ရှိလာတဲ့ထိုင်းစည်းဝါးရေးဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်။ထိုင်းမြန်မာနှစ်နိုင်ငံကြားကုန်စည်စီးဆင်းမှုတွေနဲ့သွားလာမှုတွေပိုတိုးမြင့်မှုအခုလိုမျိုးဖွင့်လှစ်မှာဖြစ်ကြောင်းထိုင်းစည်းဝါးရေးဒုဝန်ကြီးဂျူရင်လက်စနာဝီဇစ်ကပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်တင်တော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ကိုထိုင်းစီးပွားရေးဒုဝန်ကြီးဂျူရင်လက်စနာဝီစစ်နဲ့အစိုးရဖွဲ့ဝင်တွေလာရောက်ကြည့်ရှုစစ်ဆေးခဲ့ပြီးမဲဆောက်မြို့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာပါ။ဆွေးနွေးမှုတွေအတွင်းအောက်တိုဘာလကုန်မှာထိုင်းမြန်မာချစ်ကြည်ရေးအမှတ်နှစ်နယ်စပ်ဖြတ်ကျော်ရေးတရားကိုဖွင့်လှစ်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
။ပတ်ဝန်းကျင်30တုလာ
ဒီချစ်ချစ်ရတားကို30ရက်နေ့မှာစဖွင့်ပါမယ်။ပုံတွေတွေကလုပ်ငန်းရှင်တွေကတရားဖွင့်လာကိုစောင့်နေကြပါတယ်။တရားတစ်ခုတည်းနဲ့ကုန်စည်တွေဖြတ်တန်းရတာမလွယ်ကူဘူးဖြစ်နေပါတယ်။ကြံ့ကြာမှုတွေပိတ်ဆို့မှုတွေလည်းဖြစ်နေပါတယ်။တရားအမှတ်နှစ်ဖွင့်မယ်ဆိုရင်တော့ကုန်သွယ်မှုတွေကပို့ပြီးတော့တိုးတက်လာမယ်။ကုန်သွယ်မှုကတစ်နှစ်ကိုဘတ်တန်းပေါင်း8000ကနေဘတ်တန်းပေါင်း3000လောက်ထိကုန်သွယ်မှုတွေတိုးလာနိုင်ပါတယ်။ဒီအတွက်ပုံမှန်တဲ့စာရင်ဘတ်တန်းပေါင်း2000လောက်ထိတိုးလာနိုင်တယ်ဆိုပြီးပြောဆိုသွားတာပါထိုင်းမြန်မာနှစ်နိုင်ငံနယ်စပ်စီးပွားရေးပုံမှန်တိုးတက်လာစေဖို့အတွက်ထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တိုင်ပင်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်နယ်စပ်ဖြတ်ကျော်ရေးအမှတ်နှစ်တရားတက်ဖွင့်လှစ်တဲ့အခါမှာနယ်စပ်ကုန်သွယ်ရေးဟာလက်ရှိဘတ်တန်းပေါင်းဘီလီယံ80ကနေ100ဘီလီယံထိမြင့်တက်လာမယ်ဆိုပြီးထိုင်းစီးပွားရေးပညာရှင်တွေကလည်းခန့်မှန်းထားပါတယ်ဒါအပြင်အမှတ်နှစ်ချစ်ကြည်ရေးတရားဖွင့်ချိန်ကိုည8နာရီကနေည12နာရီအထိအချိန်ပိုဖွင့်လှစ်ပေးဖို့ကိုလည်းနေဆက်အာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေတယ်လို့လည်းဆိုပါတယ်ထိုင်းနဲ့မြန်မာကုန်သွယ်ရေးအဓိကနေဆက်လမ်းကြောင်းတွေကတော့တာချီလိပ်မဲဆိုင်ကော့တောင်းရနောင်းနဲ့မြောက်ရီမဲဆောက်လမ်းကြောင်းတွေဖြစ်ပြီးမြောက်ရီမဲဆောက်နေဆက်လမ်းကနေကုန်သွယ်နေတဲ့ပမာဏဟာထိုင်းမြန်မာနယ်စပ်ကုန်သွယ်မှုအားလုံးရဲ့60ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပို့နေတဲ့ကုန်ပစ္စည်းတွေဟာထိုင်းနိုင်ငံတို့စောက်လုပ်ရေးသုံးကုန်ပစ္စည်းတွေနဲ့စွမ်းအင်သုံးလောင်စာဆီတွေဖြစ်ပါတယ်။ဒီချစ်ချည်ရတရားကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ဝင်တန်ပေါင်း4200အကုန်ကျခံပြီးတိစောက်ခဲ့တာဖြစ်ပါတယ်။မဲဆောက်မြောက်ရီအမှတ်နှစ်ချစ်ချည်ရတရားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာဖြစ်ပြီးထိုင်းဘက်ချမ်းမှာ18ကီလိုမီတာရှည်လျားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကချစ်ကြီးရဲ့တရားဒီလကုံဖွင့်မဲ့တရင်မအေးမာကတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းအတွက်တရင်လှော်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊တုတ္တဆုံလေးအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကိုတော့ည10နာရီထိလှိုင်းဒိုမီတာ2532နဲ့51တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်အောက်တိုဘာလ4ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာတူတာဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနားဆင်ရမှာကတော့
ဒါရီကဘာကြောင့်ဖြစ်ရလဲဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့စီစဉ်ထားမှုနေနေသေးတယ်ပေါ့ဗျာနောက်တစ်ခါ
သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးစီစဉ်ကိုတင်ဆက်ပေးကြပါတယ်နယူးယောက်မြို့အခြေစိုက် The Charette Foundation ရမုံငွေအဖွဲ့ကြီးကနေ 360@ ပညာရေးအထောက်အကူပြုလုပ်ငန်းရဲ့ CEO အမှုဆောင်အရာရှိချုပ်မတ်လှလဝင်းကို2019ခုနှစ်အတွက်လူမှုစွန့်ဦးတီထွင်ထူးချွန်ဆုကိုစက်တင်ဘာလ24ရက်နေ့ကချီးမြှင့်ခဲ့ပါတယ်သူကျွမ်းကျင်တဲ့ပညာနဲ့မြမပညာရေးနယ်ပယ်တဲ့ထက်ထဲဝင်ဝင်ဖြည့်ဆည်းပေးနေတဲ့ဆွမ်းဆောင်ချက်တွေကိုဂုဏ်ပြုတဲ့အနေနဲ့ဒီစုကိုချီးမြှင့်ခြင်းခံရတာဖြစ်ပါတယ်။အမေရိကန်ဟာဗတ်တက္ကသိုလ်မှာပညာသင်ယူခဲ့ပြီးတော့မြမတွေမကဂျပန်ဖိလစ်ပိုင်နဲ့တခြားနိုင်ငံတွေအထိပါဈေးကွက်တိုးချဲ့နိုင်တဲ့အထိအောင်မြင်နေတဲ့မတ်လလဝင်းဟာမြမနိုင်ငံမှာလွန်ခဲ့တဲ့15နှစ်တုန်းကပညာရေးဝန်ကြီးဟောင်းဒေါက်တာခင်မောင်ဝင်းဦးစီးထူထောင်ခဲ့တဲ့Pre-college program တက္ကသိုလ် college အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမဦးဆုံးအတုပ်ဘွဲရတူလည်းဖြစ်ပါတယ်။ပြည်ပမှာအဆင့်မြင့်ပညာသင်ကြားဖို့စိတ်ဝင်စားသူတွေအတွက် Pre-college program အကြောင်းသိကောင်းစရာတွေနဲ့နေပယ်သီးသီးမှာအမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့မလလဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာဒေါခင်စိုးဝင်းတင်ဆက်ထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
Liberal Arts College ကိုကျွန်တော်ကတောဖို့ရကျွန်တော်တို့တိုက်တွန်းပေးရပါတော့ Liberal Arts College ကိုတောဖို့အတွက်တိုက်တွန်းနိုင်တော့ပြီးတော့ဒီလိုမှပြီးမှလည်း15လလောက်ပေါ့ teacher prepare လုပ်ပေးရ10လကတော့ academically very intensive ဆိုတော့ကျွန်တော်တို့ဒီဘက်5ရက်စတူဒီယိုလေးလုပ်လို့ရတယ်နောက်၅လကျတော့ဆဲလာပြီးတော့နောက်၅လကျတော့ internship ကို service လုပ်ရင်းနဲ့ study လုပ်ရတဲ့အမျိုးမျိုးနော်အလုပ်ပြီးရခါမှလည်းရောင်းမှာ scholarship နဲ့လျှောက်ပေးတယ်။အဲ့တော့အဲ့ဒီ program ရဲ့ဒီအတက်ကျန်လူတွေကျလို့ရတာကျွန်တော်တို့ join မှာစာပဲတင်လိုက်တာမဟုတ်ဘူးနော်။ဒီမှာပြည့်ရဲ့လိုအပ်ချက်တွေကိုသိသွားစေအဲ့ sense of belonging နဲ့ sense of ownership ပေါ့နော်။အဲ့ဒါတကယ်လို့ပြည့်စလာစေရလို့ကျွန်တော်တော့ခံယူမိတယ်။ကျွန်တော်ဒါပေမဲ့ဆရာမဆိုတော့ education နဲ့ယူဖို့ရတော့စနားရှိရဲ့ဒါပေမဲ့ကိုယ်ရဲ့မှာ internship လုပ်ခဲ့တဲ့အတွေ့အကြုံတော့ကျွန်တော်ကဒီ ESL special aid တို့ ESL ကိုဒီလိုတော့ကျွန်တော် minor လေးနဲ့ယူပစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်တကယ်ချင်းနေလဲသူတို့ဒီအလုံးလုံးတဲ့ဟာရဲ့ impact ကဟို major ယူတဲ့ခါမှာ impact ဖြစ်တယ်နောက်ပြီးတော့ပြန်လာကြတယ်ပြန်လာပြီးတော့အလုံးလုံးတယ်ပြန်လာပြီးလုံးလုံးတယ်ဆိုတော့ဒီ sense of belonging နဲ့ sense of ownership ရှိတဲ့အခါမှာအဲ့ sense of responsibility ပေါ့ကျွန်တော်တာဝန်ယူဖို့ကပါလာတယ်ပေါ့နော်။ဒါကတာဝန်နဲ့ကိစ္စဒီပြဿနာကတော့ပြဿနာဒီကိစ္စကတော့ရှင်းရမယ်ဆိုတဲ့အမျိုးယူလာပြီးတော့ကျန်လို့ကြတွေ့ရတယ်။ဒါကတော့ဟိုပုံမှန် international school တွေနဲ့ coordinate လုပ်တော့လို့ရရတယ်ပေါ့ဟုတ်။
အဲ့တော့အဲ့ဒီ program ကိုဆက်သွယ်ခြင်းဘယ်လိုဆက်သွယ်ရမလဲစိတ်ဝင်စားတဲ့လူတွေအနေနဲ့ပေါ့နော်ဒီလိုမျိုးနိုင်ငံသားမှပညာသွားသင်ပြီးတော့ကိုယ်နိုင်ငံကိုလည်းကိုယ်အကျိုးပြုခြင်းနဲ့စိတ်ဆန္ဒရှိတဲ့လူတွေအနေနဲ့ဒီအစီအစဉ်ကိုဘယ်လိုဆက်သွယ်လို့ရလဲ
ဟုတ်အဲ့တော့ precollegeprogram.com ချင်တယ် .com လား .org လားဖြစ်တော့ဒီစားတော့မမှတ်လို့ဟုတ် precollege program jungle ဆိုပြီးတော့လေဒီမှာရိုက်လိုက်ရပါတယ်ဗျာနောက်ပြီးတော့ Facebook မှာလည်းသူတို့ဟောရှိပါတယ်ဟုတ်အဲ့ဒါကအခုဆိုရင်လည်းသူတို့နှစ်စင်ပေါ့ဟိုတော့non-profit ဆိုတော့ဟိုအကျိုးမြတ်တော့မရှိဘူးဒါပေမဲ့ကလေးတွေကိုဒီမှာ15နှစ် training ရပြီးတော့ရင်
နောက်ထပ်ဘယ်ရအကြောင်းအနေနဲ့လဲကိုယ်တိုင်ပေါင်းရှုပ်ပြီးရဲကျူးစားပြီးတော့လဲ scholarship ချက်ပြီးရဲပေါ့အခုဒီရဲ scholarship တွေလဲတွားကြတာရှိပါတယ်ကျွားတကယ် academic excellence လို့ပြောလို့ရတယ်ပေါ့နော်ဟိုဈေးမကြီးဘူးအဲဈေးနဲ့လည်းဒါပေမဲ့လဲကျွားဟို entrance exam လို့ရှိရဲဆိုလဲဝင်ရတော့ခက်တယ်ပေါ့ဟုတ်တစ်နှစ်ကို10ရက်နေ15ရက်လောက်လက်ခံပါတယ်
ဟုတ်ပြီဟိုကနောက်တစ်ခုကလေမြန်မာနိုင်ငံမှာဒီလူဦးရေအရာတွေ့ကြည့်မယ်ဆိုလို့ရှိရင်မျိုးသမီးလူဦးရေကပို့ပြီးတော့များတယ်လေများတဲ့အခါကျတော့ဒါပေမဲ့မျိုးသမီးလူဦးရေကများပေမဲ့လို့တကယ်ဒီအရေးကြီးတဲ့နိုင်ငံရဲ့ဟိုနေရာတွေမှာပေါ့နော်ဥပမာဆိုလို့ရှိရင်ဟိုဒီဝင်ကြီးနေရာတို့ဒီအစိုးရဌာနတွေမှာတော့ပေါ့မျိုးသမီးပါဝင်မှုရခိုင်နှုန်းကတိတ်ကိုနည်းနေတာတွေ့ရပါတယ်ဟိုအလွှတ်တော်အမတ်တွေလည်းမျိုးသမီးတွေရှိပါတယ်ဒါပေမဲ့ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုလို့အရန်ကိုနည်းနေတာတွေ့ရတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲဥမာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရာလားဟိုတခုခုများချွတ်ယွင်းနေလို့လားပေါ့နော်တခြားဟိုအမှန်ပြောမယ်ဆိုရင်တော့အမျိုးသမီးတွေကမျိုးသားရဲ့နဲ့ရင်ပေါင်းတန်းပြီးတော့လုံနိုင်ကိုင်းနိုင်တာရှိတယ်ပို့ပြီးတော့လည်းဟိုဖြတ်ထိုးညံတို့ထိုးထွေးညံတို့စာလည်းပို့ကြိုးစားကြတယ်အဲ့ဒီဂျားတွေကနေဘာဖြစ်လို့အမျိုးသမီးတွေရဲ့ကန္တာထိတ်ကိုရောက်မလာတာလဲပေါ့နော် even ဒီအတိုင်းပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကအမျိုးသမီးဖြစ်နေပေမဲ့လို့လည်းမြန်မာအမျိုးသမီးတွေရဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာပေါဝင်မှုခန္ဓာခံကဏ္ဍဘာဖြစ်လို့နည်းနေရလို့ထင်နေရှင်ဘလို့သုံးသပ်လို့ရပါလဲ
ကျွန်တော်တို့အတွက်လဲကျွန်တော်ကိုယ်တိုင်ရဲ့အမျိုးသမီးအလေးတယောက်ပေါ့နော်အဲ့တော့ကျွန်တော်တခြား mentorpreneur တွေ inspiration ယူပါတယ်ဟုတ်တယ်အဲ့ဒီတော့လို့ပဲကျွန်တော်တို့ mentorpreneur တွေတော့အမျိုးသမီးဟိုတွေနည်းပါသေးရဲ့ဘာကြောင့်လဲဆိုတဲ့ဟာကတော့systematically ရောကျွန်တော်တို့ cripple ဖြစ်နေရတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ထုံးစံတစ်ခုကတော့အနာတယ်နောက်ပြီးတော့ကျွန်တော်တို့ကဖြည့်ပြီးပြီးချင်တာများတယ်ဘောတော့နောက်ကနေ support လုပ်ပေးချင်တယ် role ကနေပဲနေပြီးတော့ရှေ့မှာပြည့်မဲ့အမျိုးသားတွေကိုပဲပံ့ပိုးပေးလို့ရှိရယ်ကိုယ့်အတွက်ကိုတောင်းဆိုရမှာလည်းလည်းဝင်လေးကြတယ်အဲ့တော့ကျွန်တော်တို့ဟိုကိုကိုရိုင်းလည်းဒီသမီးတယောက်လူကြီးပိုင်းရောက်လာတဲ့အခါမှာတွေးကြည့်တော့ကျွန်တော်တို့မှာပူတောင်းဝင်ရှိတယ်ဘောတော့ကျွန်တော် mental load တယ် mental load တယ်ဆိုပြီးတော့အငယ် mental load ယုံလေးလည်းမရဘူးပေါ့သူတို့ကိုအာသူတို့က sponsorship သူတို့တော့ပေါ့တောင်းဆိုပေးရမယ်အပိုင်းလေးပါလာပေါ့ mental ကြတော့ဟာဗာလီကတော့ဘယ်လိုကောင်းကြီးဆိုကြီးဟိုပြောပြတဲ့ဟာညွှန်ကြားပေးတဲ့ဟာနဲ့လည်းမရဘဲနဲ့ဒီ behind the door မှာကျွန်တော်တို့ meeting တွေရှိရဲအဲ behind the door မှာ very important decision တွေချတဲ့အခါမှာကိုကိုရိုင်းကအမျိုးသမီးကြီးကိုဟိုဒီစီးဝင်းလဲကိုဝင်လာနိုင်အောင်မို့လို့ sponsor လုပ်ရမယ်အပိုင်းထိပါဒီကြည့်ရလို့လိုပါရဲ့ထင်ထင်ပါရဲ့ဒါမှလည်းမျိုးသမီးတွေက leadership ဘက်ကပေးပါလာနိုင်တယ်ဗောနော်ကို့အတွက်မဟုတ်ရင်တော့မှတခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာနိုင်အောင်ဗောနော်တော်တော်ကြိုးစားပေးရမယ်လို့ထင်တာမျိုးသမီးတွေမှာရှိတဲ့တောင်းဝန်နောက်တစ်ခုကမျိုးသားတွေအနေနဲ့ကလည်းတို့ကတကယ် champion ကောင်းတွေဖြစ်လို့ရပါတယ်ဟိုမျိုးသားတွေအနေနဲ့ကပုံမှန် business hangout တွေမှာဆိုရင်အမ်နေပိုင်းပေါ့နော် business ပြီးသွားရင်နေ့နေ့ပိုင်းဆက်သွားတဲ့ဟာကဘီယာဆိုင်များတယ်ဘောလုံးဝကြည့်ရများတယ်အဲ့တော့လူကြီးတွေကဒီရလည်းမတောက်ဘူးဘောလုံးဝလည်းမကြည့်ဘူးဆိုရင်အဲ့ဒါ list out ဖြစ်ဖြစ်နေလေနော်အဲ့တော့ business hangout ဒီမှာဆိုလဲ to be considerate ဖြစ်တဲ့အချိန်လေးရွေးပြီးတော့လုပ်တာဆို data တွေက decision making mind တွေကအမျိုးသားတွေများနေဆိုသူတို့ကပို့ပြီးတော့ဟိုဖြစ်လို့ရတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လဲဟိုအကြံဉာဏ်ဝင်ပေးတာရှိတယ်ဥပမာကျွန်တော်family อ่ะโห text space ဆိုဘာမှဆိုတော့ mental load တယ်အဲ့ဆိုအမျိုးသမီးပေါင်းလာပြီးပါလာနိုင်အောင်လို့ဆိုပြီးတော့သူတို့လုပ်တဲ့ဟိုဘာ meet up တွေဆိုရင်ကျွန်တော်အမျိုးသမီးတွေလာနိုင်တဲ့အချိန်မျိုးကျွန်တော် recommend လုပ်တာတော့ဟိုကလေးအတွက် corner လေးတစ်ခုထားပေးပါဒါမှလည်းကျွန်တော်ကိုယ်လည်းကျွန်တော်ကလေးတင်လာနိုင်တယ်ဒါမှလည်းတခြားမိတွေလည်းပေါ်လာနိုင်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့အဲ့အရေးကြီးတဲ့ decision making တွေမှာအမျိုးသမီးမပါသေးရင်မျိုးသားတွေက champion လုပ်ပြီးအမျိုးသမီးတွေပါလာနိုင်အောင်အူဆောင်ပြီးတော့ဆက်ဖို့လို့ရတယ်ပေါ့နော်မျိုးသမီးပါလာရင်ဆိုတော့ကျွန်တော်တို့တောင်းရင်အပြည့်ဖြစ်သွားပြီပေါ့နော်တခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာထိုင်အောင်ပေါ့မဟုတ်ရင်ကျွန်တော်တို့ကဟိုတစ်ဖက်ဆုံးပေါ့နော် Quindy syndrome ဘက်ကိုရောက်တော့နိုင်တယ်ပေါ့ Quindy syndrome ဆိုတာကြတော့ပြောင်းအောင်မှာပြားပင်မှာတစ်ခါရှိတခြားပြားပင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီချင်ဘူးကျွန်တော်တို့အလုံးမှာဆိုလဲဒါ C level ကျွန်တော်မျိုးသမီးတွေခန့်ထားရှိတယ်တကယ် decision maker တွေထဲမှာဟိုမျိုးသမီးတွေအများကြီးပါတယ်ပေါ့နော်အဲ့လိုမျိုးတွေကျွန်တော်တို့ inspiration ကို Google Drive နဲ့ဆံပြဖြစ်အောင်လုပ်ပြီးတော့ mental load ယုံနေတယ်မကြောက်ဘူးလို့ကျွန်တော်ထင်ပါတယ်။ Mentorship က just one thing လေ။ Mentorship ကပါ one time ကိုယူရဲလို့ထင်တယ်။အဲ့ဒါကြောင့်လည်းဒီမြန်မာပြည်ဟိုမှာလူကြီးတွေတိတ်မတွေ့ရသေးဘူးနော်။ဟုတ်ကျွန်တော်တို့ကဟို role model အနေနဲ့ idea ဖြစ်နေလို့မရဘူးနော်။သူတို့ကပါအခွေတောင်းဆိုပြီးမှရမယ်ထင်တယ်။ဒါကြောင့်လူကြီးတွေကကျွန်တော်တို့ဒီလိုမျိုး leadership position တွေမှာပါလာနိုင်တယ်လေ။ဟုတ်ကျွန်တော်သမီးလေးအတွက်ကကျွန်တော်သူ့ကို
သူတစ်ခါကျွန်တော်ပြောဘူးလေမမေးရဲ့မမီယောက်ျားလေးဖြစ်ချင်တယ်ဘာလို့လဲမမီဆိုတာယောက်ျားလေးဆိုဘာလို့လို့ရရဲဘာလို့သူပြောတဲ့ဟာကြီးကျွန်တော်တစ်ခုချင်းကြီးသူကျန်ပြီးခေပြီးရဲမင်းအဲ့ဒါမမီလေလို့လို့ရတယ်လေဆိုတော့သူမင်းစီရဲမှာမမီလို့တာတိတ်မတွေ့ဘူးဆိုတော့ဒီအဲ့အားကြောင့်ယောက်ျားလေးဖြစ်ချင်တယ်လို့ပြောအဲ့တော့အရင်ကြီးကြည့်ရတယ်ဆိုတော့မင်းကြီးရဲ့ယောက်ျားလေးဂျန်ဒါရီနဲ့အဲ့လိုမျိုးစဉ်းစားပြီးတော့ဟိုဖြစ်ပြမလို့ပေါ့နော်အရင်ချင်းရှိရင်ဘယ်လိုဖြစ်ချစ်လို့ရတယ်ဆိုတဲ့ဟာကိုကျွန်တော်ရှေ့ရလဲကိုယ်တိုင်လဲကြားချင်တယ်နောက်တစ်ခုကလည်းဟိုပေါ့တခြားအမေတွေကိုလည်းကျွန်တော်ဟိုတိုက်တွန်းချင်တယ်ပေါ့နော်ကျွန်တော်တို့မှတကယ်ပါဝါရေးရှိပါတယ်ဆိုတော့အဲ့ဒီပြောပြလို့ပဲတိတ်လို့ပတ်တည်ဉဏ်ပါညာပေါ့နော်ကျွန်တော်တို့ချက်ထူးဉဏ်ပါအရင်ကောင်းတယ်လीဆိုတော့ပုံမှန်စဉ်းစားနေကြ crisis မှာကျွန်တော်တို့က honesty စဉ်းစားတာအရင်တုံတယ်အဲ့အဲ့လိုဟာမျိုးတွေဆိုရင်တစ်ခါတလေဟိုမော်ဘီတက်စ်ကရရတယ်ဟိုတစ်ခါတလေချက်သေးတခုကအမျိုးသားရဲ့အတွက်ကချက်ရိုက်နေပြီねကျွန်တော်တို့ဟိုဖြည်းဖြည်းဝင်ပြီးစဉ်းစားလိုက်တဲ့အခါမှာဟို solution တစ်ခုတွေ့သွားနိုင်တယ်လို့ပြောတော့စဉ်းစားမစဉ်းစားနိုင်တဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားတဲ့ဟာဝိုင်းပြီးတော့ဟို
compatible ဖြစ်အောင်ပေါ့
စဉ်းစားပြီးလို့ရတယ်ဟုတ်ဟုတ်အဲ့လိုမျိုးလုပ်ပြီးလို့ရတယ်ဆိုတော့ကျွန်တော်ကတော့အမျိုးသားရေးလည်း champion လုပ်ကြပါတောင်းဆိုကြပါတယ်။အမျိုးသမီးရေးလည်းအမနာပါနဲ့ပေါ့နော်။အဝင်ပြီးတော့ရှေ့ထွက်ပြီးတော့ဖို့ရေးလဲဆိုတောင်းဆိုနောက်တစ်ခုကလည်းတခြားအမျိုးသမီးရေးလည်းဝိုင်းပြီးတော့တောင်းဆိုမယ်ဆိုတော့ကျွန်တော်တို့ဒီ women leadership and not only business but also politics and not other sector တွေမလိုက်တူလာနိုင်မှာ။ကျွန်တော်ဒီလဲဥမာစီကီမကလောကကြီးတို့ပါကျွန်တော်အရင်လီကြတယ်။ဒါအမျိုးသမီးကြောက်ဖြစ်ပေမဲ့ဒီတကယ်ကို
ဒီတူတယ်ဗောနော်လုံးထိုင်နေတိုင်းလည်းလည်းအဲ့လိုခံရလို့ကျွန်တော်တို့ဒီလိုမျိုးအရာအိတ်ပါတယ်။ Talking So Win Season တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံလင်းအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်ခွင့်ရမဲ့ DV ကန့်စက်မဲ့လျှောက်လွှာတွေစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြည့်ဆွတ်တဲ့ပုံစံနောက်လျှောက်လွှာဖြည့်တဲ့အချိန်မှာအချက်အလက်ပြည့်ပြည့်စုံစုံဖြည့်ဆွတ်ဖို့နဲ့ကြုံရတတ်တဲ့အခက်အခဲတချို့တွေအကြောင်းကိုတော့ဒီသတင်းပတ်ရဲ့သုတဆုံလင်းအမေရိကန်တခွေအစီအစဉ်မှာကိုအောင်အောင်ကမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးထားတာနားဆင်ပါရှင်။
2021ခုနှစ်အတွက်အမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန့်စက်မဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။မြန်မာစံတော်ချိန်အော်တိုဘာလ2ရက်ည7နာရီခွဲကနေနိုဝင်ဘာ5ရက်ည17နာရီခွဲထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်လို့ဆိုရတယ်။ကဲအခုတော့ DV ကန့်စက်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောပြအောင်ပါမက်ခင်ပြည့်တွေ့ရေ
။ဟုတ်ပါတယ်ကိုအောင်ရေ။ DV လျှောက်လွှာတွေကို www.dvlottery.state.gov ဆိုတဲ့အင်တာနက်စာမျက်နှာမှာရှောက်လို့ရပြီးတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကိုယ့်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုယ်လျှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို TV ကန်ဆန်းမဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ TV ကန်ဆန်းမဲ့အကြောင်းကိုပြောပြပါအောင်ရှင်
DV ကန်စမ်းမဲဆိုတာကတော့အမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းချေချနေထိုင်သူတွေရှောက်လို့ရတဲ့ကန်စမ်းမဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2021ခုနှစ်အတွက်အမေရိကကိုလာရောက်ချေချနေထိုင်ဖို့လူပေါင်း 5,000 ကျော်ကိုအမေရိကန်ဆွေရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လို့ရရှင်နေတဲ့သူတို့ရွေးချယ်ခံရမယ့်ဆိုတာကို2020မေလ5ရက်နေ့ရောက်ရင် DV ကန်စမ်းမဲအင်တာနက်dvlottery.state.gov မှာသွားကြည့်လို့ရပါတယ်
။ဟုတ်ကဲ့ကျမတို့ဒီအိန္ဒိချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူတွေကတော့ DV ကန်ဆန်းမဲကိုရှောက်နိုင်ပါတယ်။ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ဒီ DV ကန်ဆန်းမဲကိုရှောက်လို့မရပါဘူး။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ 5,000 လောက်ရှိတယ်လို့ဆိုပါတယ်။DV visa ကိုဘယ်လိုလူမျိုးတွေရှောက်လို့ရသလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုအောင်ရေ
DV visa ကကမ္ဘာနေရဘယ်အပိုင်းကလူဘလောက်ကိုပဲခေါ်မယ်အဲ့ဒီဒေတာထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးပြီလဲရှာတဲ့ဖြင့်တွက်ပြီးတော့ခေါ်တာပါမြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှဆို DV ကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လေကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင် DV လျှောက်ခွင့်ရှိပါတယ်ဗျာ
DV လျှောက်လာတွေကို website မှာဖြည့်ဆွတ်တာမှာတော့ကိုယ့်ဘက်သားဖြည့်ဆွတ်ဖို့ကိုတိုက်တွန်းထားပါတယ်ဒီလိုလျှောက်တဲ့နေရာမှာပတ်စံတပြားမှကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွတ်ခိုင်းမယ်ဆိုရင်လေ ဲ့လိုဖြည့်ဆွဲချိန်မှာကိုကိုတိုင်းရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုရီးကိုယ်တာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွဲနိုင်မှာပါ
။မိထားတဲ့မိကွန်းအလုံးကိုဖြည့်ဆွဲဖို့လိုပြီးတော့ရှောက်လွပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပါ။
ရှောက်လာတဲ့မှာကိုရေးအချက်လက်တွေဖြည့်ဆွဲရမယ့်အပြင်ကိုရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကိုရှောက်လွာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူး။ကိုဘာသာရိုက်မယ်ဆိုရင်လည်းကာလာနဲ့ဖြည့်ရပါမယ်။နောက်ခံမှာအရေးကြနေတာမျက်နှာမှာအလှပြင်ထားတာစပင်နဲ့ကွယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမှာပါလဲပုံမှန်ဖြည့်ရပါမယ်။မှောင်နေရင်ပဲဖြစ်ဖြစ်ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူး။နောက်ခံအဖြူရောင်ပြောင်ဖြစ်ရမှာပ
ါဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရေးချင်းဒါမှမဟုတ်ကို့အနေနဲ့တမွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချာဖြည့်ဆွက်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အလုံးဖြစ်ပေးရပါတယ်အဲ့ဒါမှပဲကိုကဒီဗီပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုတွေခမောနဲ့ဇနီးနှစ်ယောက်လုံးလဲတီးကြစီရှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်တော်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေဒီဗီဗီဇာရှောက်ဖို့ဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင
်ကောင်းပါပြီမက်ကွန်ပျူတာရေဒီလိုဒီဗီရှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်နှစ်နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုတ်ကင်ဖို့အတွက်သင်တန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါတယ
်။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီရှောက်လွာပိတ်ရနာအထိစောင့်ဆိုင်တာမျိုးကိုမလုပ်ဘဲစောနိုင်သမျှဆော့ဆော့ရှောက်လွာတင်ဖို့သတိပေးထားပါတယ်။ဘာလို့လဲဆိုတော့ရှောက်လွာပိတ်ရနီးကပ်လာချိန်မှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လုပ်ပါ။နောက်ရေးကြည့်တာကတော့လူတစ်ယောက်ကိုတစ်ချိန်သာဒီဗီရှောက်ထားနိုင်မှာပါ။အစစ်မြေနည်းပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ချိန်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်။
ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်ရှောက်လွှာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့ရှောက်လွှာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်ရှောက်ထား권ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာသွားရှာကြည့်ရမှာပါ။ဒီလို TV ကန်ဆမ်းမဲ့တွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခချင်းငွေပေးဖို့လိမ်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါရစေ။ဒါနဲ့မြန်မာနိုင်ငံကနေ DV ကန်ဆမ်းမဲ့ပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့သူတွေတော်တော်များတယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲဖော်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေစန့်လာကြတာပါ။ပညာရေး၊ကျန်းမာရေး၊လူမှုရေးကစလို့တာသမီတွေအတွက်လည်း American ကိုလာကြသူတွေရှိပါတယ်။ကန်ဆမ်းမဲ့ပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါရယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်ချမ်းကဝါရှင်တန် DC နယူးယောက်နောက်ဖက်ချမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်တွေဖော်ခွင့်ရနေတာကို DV ကန်ဆမ်းမဲ့အကြောင်းပြောတာလဲအတော်ပြည့်စုံပြီမို့လာမယ့်2021မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုအဆုံးသတ်ပါရစေခင်ဗျာ။
မကင်ဖြူထွေးကူညီတင်ဆက်ပေးခဲ့တဲ့ကိုအောင်အောင်ရဲ့တူတာဆောင်လေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းဘက်ရဲ့အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လင်းပေးပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နီးပညာကဏ္ဍနားဆင်ကြရအောင်ပါရှင်။
ေရာဒီပြောင်းလဲမှုတန်းမြန်မာနိုင်ငံမှာခံစားနေရပြီဆိုတော့ကိုထင်းထင်းရှားရှားပြလာတဲ့ဖြစ်ရပ်တစ်ခုကတော့2019မိုးရာဒီအတွင်းမွန်ပြည်နယ်ပေါင်မြို့နယ်တဲကလူပေါင်း60ကျော်တေဆုံးခဲ့ရတဲ့ဩဂုတ်လရေကြီးရေရှမ်းမှုနဲ့အတူမြေပြိုခဲ့တာပဲဖြစ်ပါတယ်အဲ့ဒီသဘာဝအန္တရာယ်ကမွန်ပြည်နယ်တဲကဒေသခံတွေအတွက်မရှိမဖြစ်လိုအပ်တဲ့တောင်းနဲ့ချီတဲ့ရေရင်းတွေကိုပါပျက်စီးစေခဲ့တာပါမြေရောက်ရေကိုအားထားနေရတဲ့ဒီဒေသခံတွေအတွက်ဘာတွေလုပ်တဲ့နည်းဆိုတော့ကိုမြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေရောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကပြောပြပေးမှာပါ
မွန်ပြည်နယ်မှာရေကြီးရေချမ်းဖြစ်လာရောဒဏ္ဍာဆိုင်ရာတွေအဖွဲ့အစည်းတွေဘာတွေကသွားပြီးတော့ဒီမှာကြည်စည်တွေလုပ်တယ်ကောင်းတယ်ဒါပေမဲ့လို့ဒါတွေကဘာကြောင့်ဖြစ်ရလဲဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့စီစဉ်ထားမှုနေနေသေးတယ်ပေါ့ဗျာနောက်တစ်ခါဒီနေရာတွေမှာဥပမာကျွန်တော်ကရေသမားဆိုတော့ရေတွင်းတူးရင်ပင်နာတူတူရေရတာပဲကွာဘာမှလူမျိုးထုံးကြအိမ်နောက်ပွေတူတူအိမ်ရှိတူတူပင်နာတူတူမဟုတ်ဘူးခင်ဗျာရေတွင်းတူတာအိမ်နောက်ပွေမှာအိမ်သာရှိတယ်အိနာနဲ့ပြီး90အတွက်မှမတူရဘူး။အဲအဲ့လိုမျိုးဒီလိုပဲဒီလိုမြေပြိုတဲ့နေရာတွေမှာတောင်ကြီးမှာရေရင်တူးမယ်။ဟာတောင်ပေါ်ကနေရေကျမယ်။တစ်ပင်းနေခုတ်သွားတယ်။အဲ့တော့မိုးရွာရင်ရေကြီးပြီးတော့ဟာရေတွင်းမှာပေါင်ဒီမှာမြေသားတွေဖို့သွားမယ်။အဲ့မြေကြီးတွေကိုရေတွေဝင်မယ်။အဲ့ဒီလိုပဲကျွန်တော်ရဲ့တွင်သမားတွေနဲ့ကျွန်တော်အဆက်တွေရမွန်ပြည်နယ်မှာဒီရေကြီးရေရန်ပြစ်လိုက်တာမှာမွန်ပြည်နယ်တခုထဲမှာဒီစက်ရည်တွင်အဝေးစည်တွင်ပေါ့ဒီလက်တူးတွင်ပေါင်းပေါင်းကျော်တော့ပြစ်စီသွားတယ်အဲ့အိမ်တိုင်းအိမ်တိုင်းမှာကြည်တွင်းရှိတယ်တချို့တက်နိုင်တဲ့အိမ်ကစက်တူတူတွင်းရှိတယ်တချို့အိမ်တွေကလက်တူတွင်းရှိတယ်အဲ့ဒီရက်ဒီတာကတန်လွင်ကြီးကအရင်တော့ကောင်းတယ်သူကစီစဉ်နဲ့လိုက်ပြီးတော့ fresh ဖြစ်တယ် draining season မှာဆိုရင်ဒီ flood ဖြစ်တော့ဒီကောင်ကမတွန်းနိုင်တော့ဘူးတောင်ထုံးတဲ့နေရာတွေမှာလက်တူတွင်းတူပြီးပြသွားတယ
်အခုလိုရေရင်းပေါင်းတောင်းနဲ့ချီပြီးပျက်စီးကုန်ပေမဲ့တနိုင်တစ်ပိုင်းပြန်ပြီးပြုတ်ပြင်မယ်ဆိုရင်ပြန်သုံးလို့ရပါတယ်
ဒီလိုနေနဲ့တနိုင်တစ်ပိုင်းလုံးလို့ရနိုင်တာကတော့ကိုထူကိုထနဲ့ကိုရင်ကတွင်ကွာကိုကျွန်တော်တို့တွင်းဆယ်ရတာပေါ့ဗျာအဲ့ဒီရည်တွေကိုခတ်ထုတ်ပြေးနော်အခုမိုးကုန်ပြီဆိုရင်နာခတ်ထုတ်ပလိုက်တွင်ကအနေနဲ့ဒီကိုကိုအောင်လို့ကျွန်တော်တို့ရည်တွင်တွင်တူးလို့တူးပြီးကစားရည်ထွက်လာပြီဆိုရည်လိုက်လာအောင်အဲ့ဒီအခြေလေးတွေကိုရှင်းလို့ရှင်းပြီးတော့မှရည်ကြီးတက်လာမယ်အဲ့ဒါကိုစောင့်အောင်မယ်တရက်တန်ကြီးနှစ်ရက်တန်ကြီးတစ်ခါတလေတစ်ပတ်လောက်စောင့်အောင်မယ်အဲ့ဒီမြင်အဲ့ဟောက်ထားပြီးတော့မှအဲ့ဒီရေကိုမလုပ်ကြည့်ရမလဲတောက်လို့ကောင်းမကောင်းဘူးဗမာနီဗမာနီဆိုရင်ဟာလာရင်းနှွေးကြိုကြည့်လိုက်အဲ့အဲ့ဒီကိုလက်ဖက်ချောက်ထည့်ကြည့်လိုက်လက်ဖက်ချောက်ထည့်လို့မဲသွားတယ်ဆိုရင်ဒါတောက်သုံးအောင်တိတ်မကြည့်တော့သေးဘူးမမဲဘူးဆိုရင်တောက်လို့ကောင်းမယ်ထမင်းချက်ကြည့်လိုက်ထမင်းချက်လို့ဆန်နေရမဝါဘူးဝါညင်းညင်းမဖြစ်ဘူးမိကြံကြံမဖြစ်ဘူးအားဒါဆိုရင်ဒါတောက်လို့ရပြီငါတို့တွင်းရင်အရင်တိုင်းပြန်ဖြစ်သွားပြီအဲ့လိုမျိုးပေါ့ဗျာတနေ့တပိုင်လုံးလို့ရပါတယ်ရရွာလိုက်ဒီရောင်ကိုအခုဆိုလို့ရှင်တော့ဗမာပြည်မှာလည်းဂျိုးအဖွဲ့မဟုတ်တဲ့အဖွဲ့စည်းပေါ့ NGO တွေအများကြီးပါအဲ့လိုမျိုးတွေလုံနိုင်ရင်ရတယ်နောက်တစ်ခါခုနပြောတဲ့ရက်ွက်လူကြီးတွေနဲ့ဒီရောင်ကိုတမိုးထားပြီးတော့လှုပ်ရှားတဲ့လူငယ်အဖွဲ့စည်းတွေရှိတယ်ဆိုရင်ပို့ပြီးတော့မြန်မြန်ဆန်ဆန်တက်တက်လဲလဲလုပ်ရှိရမှာပေါ့
မြေရောက်ရေကိုတူးဖို့တုံးဆွဲရတဲ့ပတ်သက်ပြီးပြည်သူတွေကြားအသိပညာဖြန့်ဖြူးပေးဖို့လဲလိုအပ်ပါတယ်
အဓိကကကျွန်တော်အမြင်ပြောရရင်ဒီမီအောက်ရေနဲ့ရေနဲ့ပတ်သက်လို့ပညာပေးလို့ရမယ်။နားတယ်တဲ့လူတွေကကျောင်းနေမှာဒါလေးတွေကိုပြောပြရမယ်။ဟောပြောပွဲတွေလုပ်ရမယ်။ရက်ွက်ဒီမှာလည်းဒီမီအောက်ရေရေတွင်းသုံးတဲ့လူတွေကိုခင်ဗျားတို့ရေတွင်းကိုရေကိုဘယ်လိုရှိခုနကျွန်တော်ပြောသလိုနီလေးတွေနဲ့ဟာပတ်စံကုန်ပြန်မလို့ဘယ်လိုရှိလိုက်ရင်ဒီအကောင်းမကောင်းသိတယ်နော်။အဲ့ဒီရေကိုအင်နာနာကိုမတူးနဲ့။ဟာရေတွင်းကခတ်တဲ့ရေတွေကိုအဝေးကိုစီးသွားအောင်ဘီလာမီရည်ရော်ရင်းမြောင်းနေလို့နော်ဟိုအဲ့အမီနာမှာတစ်ပင်ဝယ်ပင်ဆိုင်လို့ဓာမီဩဇာဘုံနေပလင်းနေဟိုမထားနဲ့အမတော်စတိုက်နေပြီးလဲသွားတယ်ဒီကလေးတယောက်ကတိုက်နေပြီးလဲသွားတယ်ဟိုတောက်ဆစ်ဖြစ်တဲ့ပလင်းနေကဟိုရေအိမ်နဲ့ကျသွားမယ်လူကမသိဘူးမှားပြီးသုံးမိမယ်အဲ့လိုမဖြစ်အောင်လို့အဲ့လိုမျိုးတွေဒီပညာပေးလေးတွေလုတ်တင်နေလို့ကျွန်တော်မြင်တာပေါ့ဗျာလုတ်လာရင်ပိုကောင်းတာပေါ့
ရေကြီးရေရှမ်းတာဟာတတော်ပြုံးတိမှုနဲ့လဲဆက်နွဲနေတာပ
ါကြီးကြီးရေရှမ်းတာဗျာကျွန်တော်တို့တောင်ဆောင်နေမှာသူကတပုတ်လူပေါ်ပြလင်းနေတာပေါ့ပြပင်းနေခုတော့တောင်ကုန်းပြည့်သွားတော့ဟိုမိသားတွေကိုဆက်ကန်နေကုကအကြဆင်းသွားတော့မိတွေကပါလာတယ်ပါလာတာမှာစွန့်ဆန်နေမိရဲ့တင်းဆန်နေမိရှိတယ် အဲ့ဒါနှုံးဆန်တဲ့မြေရှိတယ်နှုံးဆန်တဲ့မြေတွေရှင်နဲ့တွဲဆက်မှုညံ့တဲ့မြေတွေကအတုံးလိုက်ခဲလိုက်ခဲလိုက်ပြုတ်ကြလာတယ်အဲ့ဒီမှာမှအဲ့ဒီမှာကြောက်တုံးကြောက်ခဲတွေကမြုပ်နေအဲ့ဒီအရာတွေကတိုက်စားပြီးတော့လိမ့်ချင်းလာတာပေါ့ဗျာလိမ့်ချင်းလာတော့တောင်ကြီးမှာရှိတဲ့ဆောက်ဦးတွေကိုတွန်းတိုက်တယ်ထိုင်မိခဲ့ပျက်စီးကုန်တယ်အားများတဲ့အခါကျတော့ထိုင်တဲ့အိမ်ကြီးလိုပေါ့ဗျာအကုန်လုံးပြုတ်ပါသွားတယ်အဲ့ဒါရေတွင်းနေကြတော့အဲ့ဒီရေတွေကနှကမ်းပေါင်ကိုရှံပြီးတော့အဲ့ဒီရေစိုးတွေကရေကောင်းတွင်းတွေကိုဝင်းကုန်တော့တွင်းနေပျက်စီးကုန်တာပေါ့ဗျာ
အခုလိုရေကြီးမြေပြုတ်မှုအန္တရာယ်ကိုဘယ်လိုကြိုတင်ကာကွယ်နိုင်ပါသလဲ
အဲ့တောင်ကောင်းနေကုနာလိုနေရာတွေမှာပြန်လုပ်ရမှာဘာလုပ်ရမှာလဲတစ်ပင်ပြန်နေဆိုက်ရမယ်အပင်ကြီးတွေပြန်ဆိုက်နောက်တစ်ခါကိုအိမ်အခြေဒီမှာတောင်ကြီးမှာနေတဲ့လူတွေပြည်ရောင်းလို့မရတဲ့လူတွေအဲ့ကိုအိမ်ပေါက်ပတ်လေမှာဟိုတောင်ကကြားတဲ့ရည်တွေကိုကိုအိမ်ကိုတက်တက်မစီအောင်ရေလွှဲမြောင်းလေးတွေလုပ်ပေးရမယ်အဲ့တော့အိမ်ကိုပတ်ပြီးတော့ဘေးကိုစင်းချသွားမယ်အဲ့ဒါဆိုရင်ကိုအိမ်ရဲ့အခြေကိုရေတိုက်စားမှုတက်တာမယ်နော်အဲ့လိုမျိုးလေးတွေလုပ်ကြရမယ်အပင်တွေဆိုက်ကြရမယ်နောက်တစ်ခါဓတိလေးထားမှာပေါ့အတိနဲ့ဓတိလေးထားမှာပေါ့အဝေးအားနဲ့စင်ကောရှင်းပေါ့ဗျာ
ကဘာတလွာရာသီဥတုပြောင်းလဲမှုဒဏ်ကိုခံနေရချိန်မှာသဘာဝဘေးအန္တရာယ်ကိုရှော့မတွေ့ကြဘူးလေတတိပေးပါတယ
်ကျွန်တော်ဘုံမှာပြီးမှာဗျာဒီလိုမြေပြိုတယ်တောင်ပြိုတယ်ဆိုတာတွေကကြောက်စိမ့်တွင်းရှိတဲ့နေရာတွေဟိုဝေးလံကောင်းတည်တဲ့တော်တွေအောင်နေကြမှသာဖြစ်ဖူးတာများတာဖြစ်ကြတာကိုပေါင်ဆိုတာကျွန်တော်တင်တင်နာကြီးလမ်းမကြီးတိုင်းပဲအဲ့လမ်းကြီးရဲ့ရှိပဲချမ်းဒီမှာအိမ်ကြီးကရွာတန်းစီဒီလိုတန်းစီဆောက်ပြီးနေကြတာတွေကိုဗျာအဲ့တောင်ပေါ်တက်သွားတောခုတ်တောင်ခုတ်နောက်တစ်ခါကြောင်မိုင်းထုတ်ပါနဲ့အဲ့လိုမျိုးတွေလှုပ်လာတော့လှုပ်တဲ့အရည်အတွက်ဒီပြားလာတယ်တောင်ပေါ်မှာအဲ့လိုလှုပ်တဲ့နေရာကြီးကျေပြန့်လာတယ်ဒါမှလို့ပဝင်းကျင်ကိုပြန်ထိန်းသိမ်းမှုအနေနဲ့ဒီသူ့ရဲ့စူးကျိုးတွေကိုတတိမထားမိကြဘူးထုတ်တဲ့လူရောဟိုနေတဲ့လူရောအဲ့လိုထားလိုက်တော့အခုလိုမျိုးဖြစ်လာတော့မှလက်တွေ့တင်ကန်းစာရနေကြတာ
ဦးမြင့်သိရင်ပြောကြချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-2-3-2-2-3-2-5-5-5 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကတလှည့်ကြီးညာပေးပါအောင်ရှင်
American ဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့ American ကြီးတန်းတပ်တမန်တယောက်က Ukraine တပ်တမန်အပေါ်တိုက်တွန်းခဲ့တာပေါ်တွင်နဲ့ text message တွေကိုလွှတ်တော်စုံစမ်းရေးမှုတွေထုတ်ပြန်ခဲ့ပါတယ်။ Ukraine ဆိုင်ရာ American အထူးတပ်တမန်ဟောင်း Kurt Volker အပေါ်အောက်လွှတ်တော် Committee 3ခုမှကြာလပတ်နေ့တုန်းက10နိုင်နီးပါးကြာအောင်လို့မေးမြန်းခဲ့ပြီးတဲ့နောက်မှာ Democrat လွှတ်တော်စုံစမ်းရေးမှုတွေက text message စာသားတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီ message တွေကBiden တို့သားအဖအပေါ်စုံစမ်းဖို့အတွက် Ukraine သမ္မတအပေါ်သမ္မတ Trump ရဲ့တောင်းဆိုချက်ကိုဘယ်လိုကင်တွယ်ကြမလဲဆိုတာကို Volker နဲ့တခြား American တပ်တမန်နှစ်ယောက်ကြားဆွေးနွေးထားကြတာတွေဖြစ်ပါတယ်။တစ်ချိန်တည်းမှာ American ဒုသမ္မတဟောင်း Biden တို့သားအဖကိုစုံစမ်းဖို့အတွက်နိုင်ငံခြားအစိုးရတွေကိုသမ္မတ Donald Trump ကလည်းတောင်းဆိုနေပါတယ်။ Ukraine သားမကတရုတ်အစိုးရကလည်း Biden သားအဖကိုစုံစမ်းဖို့သူအကြံပြုမယ်လို့သမ္မတ Trump ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆန္ဒပြပွဲအချိန်ပုံဖြစ်လာတဲ့ဟောင်ကောင်မှာတော့ဆန္ဒပြသူတွေမျက်နှာဖုံးစွဆန္ဒပြတာကိုတားမြစ်ဖို့အတွက်အမိန့်ထုတ်ပြန်လိုက်ပါတယ်။နှစ်ဖန်အောက်တိုဘာ9ရက်ကစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာတာပါ။လက်ရှိအခြေအနေဟာအများပြည်သူအတွက်အလွန်စိုးရိမ်စရာဖြစ်လာနေတာကြောင့်အုပ်ချုပ်ရေးဖွဲ့ရဲ့ဒီမနေ့အထူးစည်းဝေးပွဲကနေပြီးတော့အရေးပေါ်လုတ်ပိုင်ခွင့်အကျင့်သုံးဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအဲ့ဒီလုတ်ပိုင်ခွင့်အရမျက်နှာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကကြေညာသွားခဲ့ပါတယ်။သူ့ရဲ့ကြေညာချက်ထွက်လာပြီးမကြာခင်မှာပဲမျက်နှာဖုံးစွထားတဲ့ဆန္ဒပြသူရာနဲ့ချီဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။ဗြိတိန်နဲ့ EU ဥရောပသမဂ္ဂကြားအောက်တိုဘာ19ရက်မတိုင်ခင်နှုတ်ထွက်ရေးသဘောတူညီမှုမရခဲ့ရင်ဗြိတိန်နှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့အတွက်ဝန်ကြီးချုပ် Boris Johnson က EU ကိုတောင်းဆိုမယ်လို့ဗြိတိန်အစိုးရက Scotland နဲ့တရားရုံးတစ်ခုကိုကတိပြုတဲ့ပေးဖို့စာရဲမှာကတိပြုထားပါတယ်ရှင်
။သတင်းကြီးညုတ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်ခင်းထုတ်လင်းပေးမယ်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.